Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ် January 10ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
မင်္ဂလာညနေခင်းပါရှင်ကျမသင်ကီထိုက်ပါအီရန်နိုင်ငံမြို့တော်ဘက်ကရက်မှာအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းလူ73ဦးသေဆုံးပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါလေးစိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့လက်သက်တဲခန်းဖြစ်တမ်းမြရှိထားသူတို့ကိုတော့လူတွေသေဆုံးစေတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်ပါတယ်ဥရောပတလွှားမှာတော့အေးလိုင်းဖြတ်တန်းတာကြောင့်အနည်းဆုံးလူ200,000လောက်သေဆုံးပါတယ်ဒီလိုထိတ်တဲရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာတော့မနေ့ပြန်ပါမြန်မာနိုင်ငံကိုရောက်ရှိလာတော့မယ်ကုလအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီရဲ့ခီးစစ်အတွင်းမှာအကျဉ်းသားရေးလှုပ်ရှားသူတွေဘာတွေဆွေးနွေးဖို့ရှိပါလဲ
ဆွေးတဲ့အခါမှာတော့ကျွန်တော်တို့ကအဓိကလက်ရှိအခြေအနေမှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကတော့မဖြစ်မနေပြောရမှာဖြစ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်မြန်မာအစိုးရဝန်ကြီးဌာနတွေပူးပေါင်းပြီးတော့နိုင်ငံတော်ဝန်ကလူငယ်တွေရဲ့အလုတ်ကိုက်အခွင့်အလန်းကိုချမှတ်ပေးနိုင်တဲ့မူဝါဒရေးဆွဲနိုင်မှုပြင်ဆင်နေတဲ့အကြောင်းနောက်ဆောင်တွင်ရာသီမှာအသားအရွယ်၆သွင်းမှုနဲ့ဆက်ဆက်ပြီးတော့အရေးပြားယောဂါတွေမရအောင်ဘလို့ထိမ့်သိမ့်ကြမလဲဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်အီရန်နိုင်ငံဘက်ကရက်မြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုအတွင်းအနည်းဆုံး73ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရတယ်လို့အီရတ်အာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောဆိုထားပါတယ်။ရှီယာမွတ်စလင်တွေအများစုနေထိုင်ရာရပ်ကွက်တစ်ခုမှာလူစီကားရာဈေးအဝင်မှာအသေးခံကားဘုံးခွဲသမားကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ဖလော်ရီဒါလေးစိတ်မှာအကြမ်းဖက်တနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူကိုလူအသက်တွေပျက်စီးဆုံးရှုံးအောင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုရဲဆွဲခြင်းနဲ့တရားစွဲဆိုခဲ့တယ်လို့မိုင်အမီပြည်နယ်ရှိနေချုပ်ရုံကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရတ်စစ်ပြန်တပ်26နှစ်အရွယ်အက်စတဘန်ဆန်ဒီယေဂိုကိုတောက်ကြနေကအကြမ်းဖက်တနက်ပြစ်ခတ်မှုတွင်လူ9ယောက်သေဆုံးပြီး6ယောက်ဒဏ်ရာရစီခဲ့မှုနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်ဖလော်ရီဒါလေးစိတ်ထဲမှာထောင်နဲ့ချီတဲ့လူတွေကြောက်လန့်တကြားထွက်ပြေးခဲ့ပြီးတော့လေးစိတ်တစ်ခုလုံးရုံရင်းဆန်ခတ်ဖြစ်ခဲ့ပါလေ။အပြစ်ကျူးလွန်ကြောင်းထင်ရှားရင်ဆန်ဒီယေဂိုဟာတသက်တကျွန်းဒါမှမဟုတ်တည်တံ့ကြခံမှာဖြစ်ပါလေ။လောလောဆယ်သူဟာတနက်နှစ်လက်ပိုင်ဆိုင်မှုနဲ့တရားစွဲဆိုခံထားပြီးတော့အခုချိန်ထိအာမခံမရသေးပဲလာမယ့်တနင်္လာနေ့မှာဖလော်ရီဒါတရားရုံးမှာရုံးထုတ်စစ်ဆေးခံမှာဖြစ်ပါလေရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားရသူတွေကိုအခုသတင်းပတ်အတွင်းအထက်လွှတ်တော်မှကြားနာဖို့ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်အဖြစ်ရွေးချယ်ထားသူတွေကတချို့တွေကတော့အစိုးရတာဝန်ရယူပြီးတဲ့နောက်မှာအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေမရှိစေဖို့ရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေမပြီးပြတ်သေးပါဘူး။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားရတဲ့တတိယသကြွယ်တချို့ကတော့အစိုးရအဖွဲ့ဝင်ယာရုရယူဖို့မဖြစ်မနေစီစစ်ဖို့လိုအပ်တဲ့ဗန္နာငွေကြေးဆိုင်ရာအချက်အလက်တွေအပါအဝင်အစင်ခန်းစားဆက်ရွက်စတန်းတွေကိုမဖြည့်ကြဘူးလို့အစိုးရကျင့်ဝတ်ဆိုင်ရာရုပ်ရည်ညွှန်ကြားရေးမှူးဝေါ်တာရှရပ်ကအထက်လွှတ်တော်ခေါင်းဆောင်တွေထံကိုစာရေးသားပေးပို့တိုင်ကြားထားပါတယ်။အစိုးရအဖွဲ့ဝင်တွေအဖြစ်သမ္မတကရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကမဲခွဲအတီးပြုတ်ပေးရတာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အဓိကလုပ်ငန်းစဉ်ကတော့အစိုးရအဖွဲ့ဝင်ယာရုတွေကိုရယူမဲ့ပုံကိုယ်တွေအနေနဲ့အစိုးရလုပ်ငန်းတာဝန်နဲ့ပုဂ္ဂလိကစီးပွားရေးဆောင်ရွက်ချက်တွေကြားအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေဖြစ်လာနိုင်ခြင်းရှိမရှိဆိုတာကိုဆုံးဖြတ်ပေးရတာဖြစ်ပါတယ်။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးကောက်ခံသမ္မတထရန့်ကရွေးချယ်ထားသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကပိုင်ဆိုင်မှုတွေကိုရောင်းချတာဒါမှမဟုတ်လဲစီးပွားရေးလုပ်ငန်းကြီးတွေရဲ့အကြီးအကဲတာဝန်ရယူထားတာတွေကိုစွန့်လွတ်တာတို့လိုအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေကိုဘလို့ရှောင်လွှဲမလဲဆိုတာကိုလွှတ်တော်ရှေ့မှောက်မှာထွက်ဆိုကြမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရအဖွဲ့ဝင်တွေဖြစ်ရွေးချယ်ခံထားရပြီးကြားနာခံမှုအထွတ်သတ်မှတ်ချက်ပြည်စုံထားသူပုဂ္ဂိုလ်6ဦးထဲကရှေ့နေချုပ် Jeff Sessions နဲ့နိုင်ငံဆိုင်ဝန်ကြီး Rex Tillerson တို့ကိုတော့လာမယ့်ပုထုနေ့မှာကြားနာမှာဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတပုန်နေသိမ့်ပိုက်ထားတဲ့နေဆက် Assess မြို့မှာစနေနေ့ကကြီးမားတဲ့ပေါက်ကွဲမှုတစ်ခုဖြစ်ခဲ့လို့လူ40လောက်သေဆုံးခဲ့ပါတယ်။တည်ဆုံးသူအများစုဟာလနဲ့ချီပီတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အလက်ပုံမြို့တဝိုက်ကအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရပ်သားတွေဖြစ်ပါတယ်။စနေနေ့လယ်ပိုင်းကအဇက်စ်မြို့မှာဖြစ်တဲ့အဲ့ဒီပောက်ကွဲမှုဟာ တင်ကားပေါ်ကနေဘုံခွဲတိုက်ခိုက်မှုဖြစ်နိုင်ခြင်းအများဆုံးရှိပြီးတော့စီးရက်ဆွေးအတက်ကိုဖြုတ်ချဖို့တိုက်ခန်းတပ်ဖွဲ့တွေရှိနေတဲ့တရားရုံးနဲ့လုံခြုံရေးရုံးအပြင်ဘက်နားမှာဖြစ်ခဲ့တာဖြစ်ပါတယ်။ဒီပောက်ခွဲတိုက်ခိုက်မှုကိုဘဲဖွဲ့ကလုပ်တယ်လို့ချက်ချင်းထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ပောက်ခွဲမှုကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုမြင်ကွင်းမှာတော့အဲ့ဒီပောက်ခွဲမှုဖြစ်တဲ့နေရာမှာပြိုကျပြတ်ချက်သွားတဲ့ဆောက်အုံတွေပောက်ခွဲမှုကြောင့်ဒဏ်ရာရသူတွေနဲ့ထွက်ပြေးဖို့ကြိုးစားနေသူတွေအများအပြားကိုမြင်ရပါတယ်။ဒီတိုက်ခိုက်မှုကြောင့်သေဆုံးသူစုစုပေါင်း60လောက်ထိရှိပြီးတော့ပောက်ခွဲမှုဖြစ်ပြီးဒဏ်ရာနိုင်ပိုင်းအတွင်းမှာကယ်ဆယ်ရေးအဖွဲ့တွေကအသက်ရှင်ကျန်သူတွေကိုရှာဖွေကယ်တင်နိုင်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒဏ်ရာရသူ60လောက်ရှိတယ်လို့သိရပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15965ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခီးစဉ်သွားရောက်နေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာမနေ့စနေနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်ပြည်နယ်ဟိုစတန်မြို့ကိုရောက်ရှိပါတယ်။သမ္မတဆိုင်ဝမ်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေလုပ်ခဲ့ပြီးမဲ့အခုခီးစဉ်မှာသူမအနေနဲ့ထရန့်နဲ့ရောတခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့မစ္စတာထရန့်ရဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါရယ်သမ္မတဆိုင်ဟာသူမရဲ့အမေရိကတိုက်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစဉ်အတွင်းတရက်ကြာဟူစတန်မှာရှိနေစဉ်မှာရောထိုင်ဝမ်ကိုမပြောင်းခင်တရက်လောက်ဆန်ဖရန်စစ္စကိုမှာရှိနေစဉ်အတွင်းမှာပါဘယ်သူနဲ့တွေ့ဆုံမယ်ဆိုတာကိုတော့မပြောပါဘူးထိုင်ပေကအမေရိကန်တန်ယုံအဖြစ်သတ်မှတ်ထားတဲ့ထိုင်ဝမ်အမေရိကန်အင်စတီကျူကတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်သွားရောက်မဲ့လက်တင်အမေရိကခီးစဉ်ဟာသူမရဲ့စီးပွားရေးကိစ္စတက်တက်ပဲဖြစ်တယ်လို့ပြောပါတယ်ဒီခီးစဉ်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရပ်တည်ရေးအတွက်စမ်းသပ်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှလွယ်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်မှုနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံလာရပါတယ်တကယ်လို့ဆိုင်ဝမ်ဘက်ကအမေရိကန်သမ္မတတည်ဖြစ်လာမဲ့မစ္စတာထရန့်နဲ့ဆက်ဆံရေးပိုးနီးစပ်လာမှုကိုပြသလာရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ်။ကိုယ်ပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မာကြီးရဲ့တပိုင်းအဖြစ်သတ်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံတာမှာအစိုးရတရက်အနေနဲ့ခွင့်ပြုမထားပါဘူး။သမ္မတဆိုင်ဝမ်ဟာသူမရဲ့ကိုယ့်ရဲ့ကြားခီးစဉ်အတွင်းဟွန်ဒူးရပ်၊နီကာရာဂွာ၊ဂွာတီမာလာနဲ့အယ်ဆာဗေဒိုနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပါတယ်။
ပြည်ထောင်စုပတ်တောက်ကြနေညနေပိုင်းကမက္ကဆီကိုနိုင်ငံဂွာဒါလာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကတာဝန်ကြရရှိတယောက်ကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအာဏာပိုင်တွေကတနက်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအလုပ်သက်73နှစ်ရှိပြီဖြစ်တဲ့အမေရိကန်ကောင်စီအရာရှိတဦးဖြစ်ပြီးတော့ခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကောင်စစ်ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရတောက်ကြညနေပိုင်းကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့မပြစ်ခင်မှာတနက်သမားဟာရင်းရနာစခန်းရဲ့အပြင်ဘက်ကနေချိုးတင်ဆောင်ဆိုင်နေခဲ့တာဖြစ်ပါတယ်။တနက်သမားဟာအမေရိကန်ကောင်စစ်အရာရှိရဲ့ကားရင်းရနာစခန်းထဲကထွက်လာချိန်အထိရနာစခန်းထဲမှာကောင်စစ်အရာရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကားမှန်ကိုတနက်နေ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရတနက်သမားဟာအပြာရောင်ရှိုက်အင်ကြီးဝှက်ထားပြီးနေကမျက်မှန်တက်ထားတာကလွဲလို့သူ့နဲ့ပတ်သက်တဲ့သတင်းချက်လက်တစ်ခုမှထုတ်ဖော်ပြောဆိုတာမရှိသေးသလိုဘာကြောင့်အခုလိုတိုက်ခိုက်ပစ်ခတ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒီတော့တွင်အမေရိကန်အစိုးရစုံစမ်းထောက်လှမ်းရေးဘူရို FBI ကတနက်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းချက်လက်ပေးနိုင်တဲ့လူကိုအမေရိကန်ဒေါ်လာ2000စုငွေပေးမယ်လို့ကန့်လန့်ထားပါတယ်ရှင်။
ဥရောပတလွာအေးလိုင်းရိုက်ခတ်တာကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းအ ਨੇ ဆုံးလူ2ဒါဇင်သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာရွှေပြောင်းအခြေချသူတွေနဲ့အိုးမဲ့အိမ်မဲ့တွေအများအပြားပါပါတယ်။အေးလိုင်းကြောင့်ဒီသတင်းပတ်ကုန်ပိုင်းအထိအပူချိန်ဆက်ပြီးကြမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြင်သစ်နိုင်ငံအလဲပိုင်းမှာရေခဲနေတဲ့အဝေးပြေးလမ်းမပေါ်ဒီကနေ့တနင်္ဂနွေနေ့ခီးတဲ့တင်ဘတ်စ်ကတိတ်မှောက်တာကြောင့်ပေါ်တူဂီနိုင်ငံသားကပားလက်ခီးတဲ့၄ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရပါတယ်။လူ40စီခီးတဲ့တင်ဘတ်စကားကဆွစ်ဇာလန်နိုင်ငံကိုဥတီမောင်းထင်လာတာဖြစ်ပြီးလမ်းမပေါ်မှာရေခဲနေတာကြောင့်လမ်းကချောနေပြီးရေမောင်းသူအနေနဲ့ကားကိုမထိန်းနိုင်ခဲ့တာဖြစ်ပုံရတယ်လို့အာနာပိုင်တို့ကပြောပါတယ်။အပူချိန်အနှုတ် 14 ဒီဂရီစင်တီဂရိတ်အထိကျဆင်းခဲ့တဲ့ပိုလန်နိုင်ငံမှာတော့အေးအေးထန်ကြောင့်လူ10ဦးသေဆုံးပါတယ်။ အီတလီနိုင်ငံမှာတော့အေးဒဏ်ကြောင့်လူခဏဦးသေဆုံးတဲ့အထက်၅ဦးကအိုးမဲ့အိမ်မဲ့တွေဖြစ်ပြီး၂ဦးကတော့ပိုလန်နိုင်ငံသားတွေဖြစ်တယ်လို့အာနာပိုင်တို့ကပြောပါတယ်။ Czech သမ္မတနိုင်ငံ Prague မြို့မှာတော့အေးဒဏ်ကြောင့်သေဆုံးသူ၃ဦးထဲမှာအိုးမဲ့အိမ်မဲ့၂ဦးနဲ့၁ဦးကတော့ကားယာဉ်အရနေရအဆောင်ဝန်တန်းဖြစ်ပါတယ်ရှင်။
ပေါ်ရဂီနိုင်ငံသမ္မတအောင်ဖြစ်ပြီးဆိုရှယ်လစ်ပါတီထူထောင်ခဲ့တဲ့မာရီယိုဆိုရက်စ်ဟာအသက်92နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူသေဆုံးသွားတဲ့အတွက်ပေါ်ရဂီနိုင်ငံမှာမနေ့ဖန်တနင်္လာနေ့ကစပြီး၃ရက်တိုင်းဝမ်းနည်းချေခွဲတဲ့အထိမ်းအမှတ်သတ်မှတ်ထားပြီးတော့သမ္မတအောင်ရဲ့အသုဘအခမ်းအနားကိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။1986ခုနှစ်မှာသူဟာပေါ်ရဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာပြီးအာဏာရှင်စနစ်အောက်ရောက်ခဲ့တဲ့ပေါ်ရဂီနိုင်ငံကိုပါလီမန်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့လမ်းညွှန်ခဲ့ပြီးဥရောပသက်မဲ့ကမှလည်းနေရာတစ်ခုရရှိစေခဲ့ပါတယ်။1986ခုနှစ်မှာတော့260အတွင်းပထမဆုံးပေါ်တူဂီသမ္မတဖြစ်လာခဲ့တာဖြစ်ပါတယ်။သူဟာကမ္ဘာမှာရောဥရောပသမ္မတကမှာပါလေးစားခံရတဲ့ရှားပါးတဲ့ခေါင်းဆောင်ဖြစ်တယ်လို့ကုလအတွင်းမှူးချုပ်ကတာရစ်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးခြင်းပါတယ်။မနက်ဖြန်မှာမြန်မာပြည်ကိုရောက်ရှိလာတော့မယ့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်အခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရဟီလီအနေနဲ့မြန်မာနိုင်ငံအတွင်းကစစ်ရေးပဋိပက္ခတွေကြားတရားမဝင်အသွင်ပြန်ဖွဲ့စည်းမှုတွေနဲ့ဆက်သွယ်မှုတွေနဲ့ဖမ်းဆီးချုပ်နှောင်ပြီးတရားစွဲဆိုခံထားရသူတွေနောက်ပယ်ဖြတ်တဲ့66ကာကြီးလိုဥပဒေပုံမှန်တွေနဲ့တရားစွဲဆိုခံထားရသူတွေအရေးနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးပေးဖို့အကျဉ်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အရသာအစိုးရလက်ထက်ကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အရေးကိုလည်းအကျဉ်းသားရေးလှုပ်ရှားသူတွေဘက်ကရဟီလီနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်း AAPBB ရဲ့အတွေ့အမှုကိုတိတ်နိုင်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
ကျေကြောင်ဒီလူကြီးချုပ်ပမှုတွေဖြစ်နေတဲ့အနေအထားမျိုးတွေအများကြီးရှိပါတယ်။အဲ့ဒီအခြေအနေမျိုးတွေကိုသူကဥစားပေးပြီးလေ့လာတယ်လို့ကျွန်တော်အနေနဲ့တော့မြင်တယ်။ဒါပေမဲ့လည်းကျွန်တော်တို့ AABB နဲ့တော့တွေ့ဖို့ရှိပါတယ်။ဆိုတော့တွေ့တဲ့အခါမှာတော့ကျွန်တော်တို့ကအကြီးစားလက်ရှိအခြေအနေမှာနိုင်ငံရေးကျင်းပတွေရှိနေသေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကတော့မဖြစ်နေပြောရမှာဖြစ်ပါလေ။နောက်တစ်ခုကအဲ့ဒီမှာမှအခုဖြစ်စားနေတဲ့66ကကြီးတော့ဗျာ။အဲ့ဒီလူမျိုးဒီပုံမှန်လေးနဲ့ဒီတက်ပြီးတော့ဒီထောက်ကြနေတဲ့လူတွေပဲရှိကြတယ်နောက်တစ်ခါဒီအစိုးရကနေပြီးတော့ဒီဖြတ်တယ်ဖြတ်မယ်နဲ့စူးစမ်းနေတဲ့စက်ခွန်တင့်ပေါ့နော်ဆိုတော့ဒီမတရားပင်းတဲ့ဆက်သွယ်မှုပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းစက်ခွန်တင်နဲ့ပတ်သက်ပြီးတော့လည်းအခုတရားစွဲခံနေရတဲ့လူတွေကတော်တော်များနေတဲ့အနေအထားမျိုးရှိတယ်ဆိုတော့အစုလိုက်ပြုံလိုက်တရားစွဲခံနေရတဲ့ကိစ္စမျိုးတွေရှိတဲ့အခါကျတော့ကျွန်တော်တို့ကဘယ်နယ်ရောက်ကိုဖမ်းဆီးထားတယ်ဆိုတာတော့ကျွန်တော်တို့လက်နက်မမီတဲ့အနေအထားမျိုးရှိပါတယ်လက်နက်မမီဆိုတော့အတိအကျစဉ်းစားမရမနေတဲ့အနေအထားမျိုးတော့ရှိပါတယ်ဒါဆိုဟိုဥယျာဉ်ကြီးကအများများတယ်အစိုးရဘက်ကလည်းထုတ်ပြန်တာရှိပါတယ်သူတို့ဖမ်းဆီးထားတယ်ဆိုတဲ့ကိစ္စမျိုးတွေဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့အခေအချာလေ့လာစုံစမ်းဖို့ကျွန်တော်တို့လည်းစုံစမ်းမယ်စုံစမ်းရသလောက်ကျွန်တော်တို့ကြေပြသွားမယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ကစဉ်းစားဖို့ရှိပါတယ်
ဟုတ်ကဲ့အဓိကကခုနကတော့ကိုတိတ်နိုင်ပြောတဲ့စက်ခွန်တင်နဲ့ပတ်သက်ပြီးတော့ကအခုဒီစစ်ဖြစ်နေတဲ့ကာလမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်တဲ့အတွက်ဖမ်းဆီးချုပ်နှောင်ထားတဲ့ဒီတချို့ဒီဒေသခံတွေနောက်ခုနပြောလို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဖမ်းဆီးစစ်ဆေးနေတဲ့အခြေအနေတွေကိုပြောတာလားရှင
်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့လောလောဆယ်ကတော့သူ့အနေနဲ့ဒီအခြေအနေတွေတွေ့ကြည့်ပြီးတော့ဘာကြောင့်ဖမ်းခံရတာလဲဆိုတဲ့ကိစ္စမျိုးလို့သူသွားရောက်ပြီးတော့လေ့လာနိုင်တယ်နောက်တစ်ခါကျမကြီးမကောင်းတဲ့ဒီအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ဟိုသူ့အနေနဲ့ဒီပြစ်ဒဏ်ရခံတဲ့ကိစ္စမျိုးတွေသူလွတ်လို့ရတယ်နောက်တစ်ခါအခုသာပြောသလိုပေါ့ဟိုတကယ်ကိုမရှိသေးတော့တဲ့ဒီဆက်ကွတ်တိလို့ပုံမှန်မျိုးတွေဟိုတစ်ခါကျန်လေပြင်ဆင်ဖို့လိုတဲ့ဒီ66ဒီကကြီးလူကိစ္စမျိုးတွေကသူ့အနေနဲ့ဒီတိုက်တွန်းလိုက်တယ်လို့ပဲကျွန်တော်တို့ပြောလဲပါတယ်ကျန်လေပြင်ဆင်တာလေးကျန်လေပြီးတော့ဒီပဲဖြစ်တဲ့ကိစ္စမျိုးတွေကိုဟိုဘာဆက်ကတည်းကလို့ရှိရင်တကယ်ပြည့်တဲ့ကိစ္စမျိုးလေတကယ်ပြည့်တဲ့ကိစ္စဆိုတာကဟိုဒီနေ့ဒီကာလမှာနိုင်ငံကြီးတည်ဆောက်နေတဲ့ကာလမှာဒီဆက်ကိုပြည့်နေနဲ့ဆွဲဆွဲနေတယ်ဆိုတဲ့ကိစ္စတွေကဘယ်လိုဖြစ်လဲဆိုတာကတော့ဒီပြည်ပြည်လုံသားစုကအများကြီးအနောက်ဆက်ဖြစ်နေတယ်ကျွန်တော်အနေနဲ့တော့ယူဆပါတယ်ဆိုတော့အရင်ဆုံးဒီကိစ္စလက်နက်ကန်နေနဲ့ညှိပြီးတဲ့ကကြတော့ဒီအရင်းနဲ့ပတ်သက်ပြီးတော့မဖမ်းဆီးပါဘူးဆိုတော့ဂရိမျိုးတွေပြောကြတယ်ဆိုလို့ရှိရင်အရင်ဆုံးကတော့ကျွန်တော်ဥဒေစုလက်ထက်တုန်းကတော့ပြောကြတာမျိုးတွေရှိပါလေဆိုတော့ဒီဖက်ကအစိုးရလက်ထက်မှာလည်းဒီလိုမျိုးဒီဆက်ကွတ်တွေဆိုတာကဟိုတကယ်ကိုဒီနေ့ဒီချိန်မှာစကားပြောနေတဲ့အချိန်မှာအဲ့လိုမျိုးဆွဆွဲမှုတွေ တဖက်နဲ့တဖက်အဲ့လိုမျိုးဆွဆွဲမှုတွေရှိနေရဆိုလို့ရှိရင်ဒါငြိမ်းချမ်းရေးကိုတော်တော်ကိုထိခိုက်နေတဲ့အခြေအနေလေးပဲလောက်ရလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအခုလက်ရှိအရသာအစိုးရလက်ထက်မှာပေါ့နော်ဒီနိုင်ငံရေးဒီအကျဉ်းသားတွေရဲ့နောက်ဆုံးအခြေအနေကဘလောက်များအရေးအတွက်ရှိပါလဲရှင
်ဆိုတော့လက်ရှိကတော့နိုင်ငံရေးကျဉ်းသား80ကျော်ရှိပြီတရားရင်ဆိုင်နေရတာကဟို100ကျော်ရှိပါတယ်ဆိုတော့ဟိုရိုင်းပြီးလာရတဲ့ကျွန်တော်တို့ကဒီကိစ္စလေးကဟိုတကယ်ကိုဆော့ချမှုလိုအပ်နေရယ်ဆိုတဲ့ကိစ္စလေးကျွန်တော်တို့ရဲ့ဟိုစဉ်းစားချက်ကြီးကလည်းကျွန်တော်တို့ကဟိုစဉ်းစားမှုရှိပါတယ်ဥပမာဆိုလို့ရှိရင်အကျဉ်းတော်လေးမှာအထောက်သားလေးအရန်များနေတဲ့ကိစ္စလေးအဲ့ဒါလေးကရှော့ချလို့ရတဲ့ကိစ္စလေးပါဆိုတော့အမကပေးလို့ရနေတဲ့ကိစ္စမျိုးတွေဒီအမကပေးပြီးတော့တခြားနေရာမှာထုံနောက်ပေးတဲ့လူတွေကိုထုံနောက်ထားဖို့ဆိုတဲ့ကိစ္စမျိုးလေးတကြီးရွယ်ဦးလေးကိုပြစ်တာရှော့ဖို့ပေးဖို့ဆိုတဲ့ကိစ္စလေးပုံစံလေးနဲ့အခြေအနေလေးကိုရက်ဘက်စကားပေါ့လေဆိုတော့ဒီအလုပ်စကားလေးပို့ဖို့အတွက်စဉ်းစားရတယ်ဆိုတဲ့ကိစ္စဘယ်အလုပ်မျိုးတွေခိုင်းပါလဲဆိုတဲ့ဒီကနေ့လည်းအများကြီးတက္ကသိုလ်ကရှိပါလ
ား။ဟုတ်ကဲ့။အဲ့တော့ကိုတိတ်နန်တို့အနေနဲ့အခုဟိုမစ်ဆန်ဟီလီနဲ့တွေ့တဲ့ခါမှာ AABB အနေနဲ့ပေါ့နော်ဘယ်သူများကိုစားပြုပြီးသွားဖို့ရှိပါလဲရှင
့်။ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့ကတော့လောလောဆယ်ဒီတပါတီမှာရှိနေလို့တဲ့အတွက်ဒီမြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ကိုစားပြုနိုင်တဲ့တရားကိုလုပ်ပ
ါ။ဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုတိတ်နန်ဟုတ်ကဲ့ပါရှင
့်။ဟုတ်ကဲ့ပါဟုတ်ကဲ့ပါ
မနက်ခင်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲအနေဆုံးအဆင့်အိနီးချင်းနိုင်ငံအနေနဲ့ရင်ပောင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထည့်ဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့သတင်းလွှာတွေတင်ဆက်ပေးကြပါမယ်။မြမအစိုးရဝန်ကြီးဌာနတွေပူးပေါင်းပြီးတော့နိုင်ငံတော်ဝန်ကလူငယ်တွေရဲ့အလုပ်ကိုင်အခွင့်အလမ်းနဲ့နိုင်ငံသားအခွင့်အရေးအတွက်ဆောင်ရွက်ပေးဖို့ရည်ရွယ်တဲ့လူငယ်မူဝါဒရေးဆွဲနိုင်ရေးပြင်ဆင်နေပါတယ်။လူငယ်တွေကိုယ်တိုင်ပါဝင်ရေးဆွဲခွင့်ရတဲ့ဒီလူငယ်မူဝါဒပြင်ဆင်ရေးဆွဲရေးမှာဘလို့အခက်အခဲဘလို့မျှော်လင့်ချက်တွေရှိပါသလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကမတ်မေတကြဟိန်ကသတင်းပေးပို့ထားပါတယ်ရှင်။
လူငယ်တွေအနေနဲ့လာမယ့်2019ခုနှစ်အတွင်းမှာထွက်ပေါ်လာမယ့်လူငယ်မူဝါဒကျမ်းကိုစိတ်ဝင်စားစွာနဲ့မျှော်လင့်နေတယ်လို့သိရပါတယ်။လူငယ်မူဝါဒကိုတော့လူငယ်တွေရဲ့အလုပ်ကံခွင့်လန်းနဲ့နိုင်ငံသားတူရဲ့ရပိုင်ခွင့်တွေအတွက်ရေးဆွဲခဲ့ကြတာပါ။လူငယ်ကိုယ်စားလှယ်25ကိုဒီဇင်ဘာလ5ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပြီးတော့မူဝါဒရေးဆွဲရေးဗဟိုလုပ်ငန်းကော်မတီကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါတယ်။လူငယ်မူဝါဒကျမ်းရေးဆွဲရမှာတော့မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူငယ်တွေကနေရာဒေသနဲ့အခြေအနေပေးမှုမှာမတူညီကြတဲ့အတွက်တွေးကြုံနေရတဲ့အခက်အခဲတွေနဲ့လိုအပ်ချက်တွေကလည်းမတူညီကြပါဘူး။ဒါကြောင့်လူငယ်တွေအားလုံးရဲ့အခြေအနေတွေကိုကိုစားပြုနိုင်မှုအတွက်လူငယ်တွေအားလုံးပါဝင်သင့်တယ်လို့လူငယ်ကိုယ်စားလှယ်ရှင်းတန်းကပြောပါတယ်
။ဒီနယ်လူငယ်တွေအနေနဲ့ဒီပိုင်းမှာတော့နည်းနည်းပါဝင်မှုဟိုပါဝင်ဖို့အတွက်ကောမှဒီဗဟိုရဲ့ဖွဲ့စည်းပုံပေါ့နော်ဒီဟိုအရင်အစိုးရဘက်ကလူတွေများလို့ねလူငယ်ကိုယ်စားလှယ်နှစ်ယောက်ပဲပါတယ်ဆိုပြီးတော့မှသူတို့အနေနဲ့ဒီစာထုတ်ပြီးတော့မှမပူပေါင်းသေးဘူးဆိုတဲ့ကိစ္စရလေးရှိနေပေါ့အဲ့ဒီတော့ဒီအစိုးရရဲ့ပြီးဆိုလို့ရှိရင်ဒီကော်မတီတန်းမှာပါတဲ့လူငယ်ကိုယ်စားလှယ်တချို့ရဲ့ပြီးဆိုလို့ရှိရင်အဲ့ဒီကရားပြည်နယ်မှာရှိနေတဲ့ဦးဆောင်စနေဦးကော်မတီရဲ့ပြီးဆိုလို့ရှိရင်ကရားပြည်နယ်အစိုးရရဲ့နောက်ပြီးဆိုလို့ရှိရင်ကရားပြည်နယ်လွတ်တော်အတွင်းမှာရှိနေတဲ့ဒီကိုလွတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆောင်ပြီးတော့မှဒါညှိနှိုင်းသွားဖို့အတွက်ရှိတယ်ပေါ့ဆိုတော့ youth policy ကတော့စပြီးမစွဲသေးဘူးချင်းရကိုယ်စားလှယ်တွေစောင့်နေသေးရဲ့ပြီးဆိုလို့ရှိရင်ဒီကရားကနေပြီးတော့မှလူငယ်ကိုယ်စားလှယ်တွေကိုစောင့်နေသေးတဲ့အတွက်ဇန်နဝါရီလကုန်မှစပြီးတော့မှရေးဆွဲနိုင်ဖို့အတွက်မျှော်လင့်နေဆိုတော့ time frame ရတော့နောက်ဆုံးမူဝါဒအချော့တက်ကတော့8လပိုင်းမှာ2019 8လပိုင်းမှာပြီးမယ်ပေါ့
လူငယ်မူဝါဒကျမ်းရေးဆွဲရမှာတော့ချင်းပြည်နယ်နဲ့ကြားပြည်နယ်ကကိုယ်စားလှယ်တွေမပါဝင်သေးတဲ့အတွက်တိုင်းရင်းသားလူငယ်အားလုံးပါဝင်နိုင်ဖို့မူဝါဒကျမ်းကိုအပြီးသက်ရေးဆွဲရေးကိုရွှေ့ဆိုင်းလိုက်တယ်လို့လည်းသိရပါတယ်အဲ့ဒီအကြောင်းကိုတော့ရန်ကုန်တိုင်းလူငယ်ကိုယ်စားလှယ်တူဖြစ်တဲ့မတ်တီရာလှိုင်ကခုလိုပြောပါတယ်
ချင်းပြည်နယ်ကဆိုလို့ရှိရင်ယာယီပဲတက်နိုင်တယ်ပွဲတွေတော့ကျင်းပသွားပြီးပြီ ကိုယ့်ရဲ့ပြည်နယ်မှာကျင်းပပြီးဖြစ်တယ်ဒါပေမဲ့ဘူချံကလုပ်ငန်းကောမှာကအတိအကျမထွက်ပေးနိုင်သေးဘူးကိုယ်စားလှယ်မပေးနိုင်သေးဘူးထောက်မပေးနိုင်သေးဘူးရှားရည်ပဲဖြစ်တယ်ဆိုတော့တို့ကလည်းပြန်ပြီးတော့ကိုယ်စားလှယ်ပြန်ထောက်ရအောင်မယ်ပြန်လိုအားမဲ့အပိုင်းရှိတယ်ခရရဆိုလုံးဝပါမလာတာရှိတယ်လုံးဝကိုလူငယ်လဲထောက်မပေးနိုင်ဘူးအချစ်လက်တွေလည်းမပေးနိုင်ဘူးဆိုတဲ့အခက်အခဲ ောနောက်အစိုးရဘက်ကအပိုင်းရောနောက်လွှတ်တော်ဘက်ကရောပါဝင်ပြီးတော့အစိုးရကဏ္ဍအစိုးရမဟုတ်တဲ့ကဏ္ဍတွေပူးပေါင်းပြီးတော့မှထက်သွားပြီးတော့သူတို့ဆွဲခေါ်ပေးဖို့ကူညီပေးဖို့အပိုင်းနေရှိ
လက်ရှိချိန်ဒီမှာတော့လူငယ်မူဝါဒကျမ်းနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်မှာလူငယ်တွဲဆောင်ပွဲတွေပြုလုပ်ခဲ့ပြီးပါပြီ။ကယားပြည်နယ်မှာလည်းလူငယ်တွဲဆောင်ပွဲတွေပြုလုပ်ဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အစိုးရဘိုင်းအနေနဲ့လည်းပြည်နယ်တွေအထိလိုက်ပါဆောင်ရွက်ပြီးတော့အောင်မြင်ရေးအတွက်ပါဝင်ကူညီသွားမှာလို့သိရပါတယ်ရှင်
။ကမန့်ပေးထားတာပြီးခဲ့တဲ့လပေါ့နော်17လပိုင်းဆက်ရှင်နေခဲ့ပြောတယ်။ကယားနဲ့ချင်းအခက်အခဲကိုတင်ပြတော့ပါဝင်ကူညီမယ်လို့ပြောတယ်နော်။ပါဝင်ကူညီမယ်လို့ဝင်ကြီးဌာနတွေဘက်ကကွန်မန့်ပေးထားတယ်။လောက်ပါကူညီမယ်၊လောက်ပေးမယ်၊စောင့်ပေးမယ်လို့ encourage လုပ်ထားတယ်။အခုဒီတစ်ခေါက်မှပြန်တွေ့တဲ့အခါကျတော့ဗာဖြစ်လာလဲဆိုချင်းနဲ့ကြောက်မှချင်းကပွဲတွေလုပ်ပြီးသွားပြီ။အကျိုးတွေးဆောင်ပွဲလည်းလုပ်တယ်ပြီးတော့လူငယ်တွေးဆောင်ပွဲလည်းလုပ်တယ်ပြီးတော့ယာယီလည်းထွက်ပေါ်လာတယ်။အဲ့ဒီယာယီထွက်ပေါ်လာတဲ့အပေါ်မှာချင်းတွေးကိုကျတော့အစိုးရဗာထက်လုပ်ပေးလဲဆိုလို့ရှိရင်ယာယီကနေအတီတာထွက်လာအောင်ဆောင်ပေးမယ်၊ကူညီပေးမယ်။အဲ့ဒါအထက်ဘာအခက်ခဲကြံ့နေခဲ့လဲ။ချင်းနဲ့ရှင်ကြံ့နေခဲ့တာကရ။ဆိုတော့အဲ့ကရကို comment ပေးတဲ့အပြင်လက်တွေ့ like လုပ်ပေးဖို့အစီအစဉ
်လက်ရှိလူငယ်မူဝါဒရေးဆွဲနိုင်ရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာန၊ပညာရေးဝန်ကြီးဌာန၊ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတို့ကပူးပေါင်းလှုပ်ဆောင်နေကြတာပါ။လာမယ့်2019ခုနှစ်ဩဂတ်လမှာတော့မူဝါဒတရက်ထွက်ပေါ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ရှင်။ကျမမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
။ဆက်ပြီးတော့ကျမရဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးကြပါမယ်။ဆောင်းတွင်ရာသီဥတုအခြေအနေမှာအသားရေ6သွေးမှုနဲ့ဆက်ဆက်တဲ့အရေးပြားယောဂါတွေဖြစ်လို့ရှိပါတယ်။ဒါကြောင့်မို့လို့ဒီလိုမျိုးအင်းမြ6သွေးတဲ့ရာသီဥတုမှာအရေးပြား6သွေးမှုမရှိသေးဘဲအသားရေစုပြေအောင်ဘလိုမျိုးစနစ်တကျထိန်းသိမ်းသင့်ပါတယ်ဆိုတာကိုတော့ကိုတန့်စောကသတင်းဆောင်မှာပေးပို့ထားတာနားဆင်ပါရှင်
။အင်းမြပြီး6သွေးတဲ့ဆောင်းနှင်းလိုရာသီဥတုမျိုးမှာအရေးပြားနဲ့ဆိုင်တဲ့ယောဂါတွေကိုကြုံတွေ့ခံစားရလေရှိကြပါတယ်။ရာသီဥတုအင်းမြတာကိုကြော်လွှားနိုင်မှုအတွက်ပြုလုပ်လေရှိတဲ့ရည်နှွေးနဲ့ရည်ချွတ်တာတွေအမွှေးပနှွေးတဲ့ဝစ်စင်တာတွေဟာအရေးပြား6သွေးရာရံမှုတွေကိုပိုပြီးဖြစ်ပေါ်စေနိုင်ပါတယ်။အရေးပြားပေါ်မှာအဆုတ်တဲ့အမြဲရရှိနေအောင်ပြုလုပ်ပေးထားမယ်ဆိုရင်ဆောင်းနှင်းမှာကြုံတွေ့ရလေရှိတဲ့အရေးပြားဆိုင်ရာယောဂါတွေကိုထိထိရောက်ရောက်ကာဝယ်ထားနိုင်တယ်လို့ကမ္ဘာကဆေးရုံမှာအရေးပြားအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကပြောပါရစေ
။ကလေးတွေရဲ့တချို့တွေကငငယ်မွေးရပါကြတဲ့အရေးပြား6ပြီးတော့ရှားတဲ့ atopic dermatitis ဆိုခေါ်တဲ့ယောဂါရှင်လေးရှိတယ်ဝေဒနာရှင်။သူတို့ကဒီလိုဆောင်းရပြီးအေးတဲ့အခါမှာရည်နှွေးတွေနဲ့ရည်ချိုးတယ်ရည်နှွေးချိုးတဲ့အခါမှာအသားကို၆တယ်၆ပြီးတော့သူရဲ့နှကိုပင်ကိုရှိတဲ့အသား၆တယ်ယောဂါပေါ့နော်ကလေးဆိုတချို့ပါမှတွေ့ရမယ်နှုတ်ဝဲလေးတွေလိုမျိုးနော်နောက်ပြီးအခါကျတော့အရည်ပြားလေးမှလည်းဆိုတော့၆တွေ့ပြီးတော့ကုတ်ထားတာလေးတွေပေါ့နော်ဆိုတော့အဲ့ဒါလေးတွေကသူဆောင်းရပြီဆိုရင်ပို့ဖို့ဆိုးတယ်နောက်အနှွေးတွေတွေဝတ်တယ်သွမွေးပါလေဟာလေဘုလို့ရှင်အရေးများအတွက်မကောင်းတော့ဒါတွေကပို့ပြီးတော့တို့ချစေတာပေါ့နော်ယောဂါတွေတခါလူကြီးတွေကကိုယ်ကလေးကလူကြီးတွေကအသက်ကြီးလာရင်အသားရည်ချောက်လာတယ်ထူလာတယ်ကွဲလာတယ်သူတို့ဆောင်းနေဆိုသူတို့လည်းအလိုရှင်နည်းတွေချိုးရဲ့အခါမှာပို့ပြီးတော့ဆိုးရဲအဲ့လိုအသားကွဲရရားရဲကုတ်တဲ့အခါမှာတခါပိုးရည်ထောက်ဝင်တဲ့ infection ပေါ့နော် bacterial cellulitis ပေါ့လေဆိုအသားရည်စုပြေအောင်အမြင်ထားတယ်လေရေနွေးပူပူကြီးတွေမချိုးရနဲ့ရေအေးလေးနဲ့ဆက်ဆက်ပြီးတော့ပေါ့နော်ချိုးပြီးတွေ့ရှင်လေအသားရည်ကိုအမြင်အဆီပါတဲ့ lensy moisturizer လို့ emollient ပေါ့နော်စုပြေအောင်အမြင်လင်းရမယ်ဟာလားတကူလုံးပေါ့နော်ဆိုမလဲတစ်ချိန်ညတစ်ချိန်ချိုးရင်တက်ချိန်ပေါ့လင်းလို့ရှိရင်အမြင်စုပြေအောင်ထိသိမ်းနိုင်တော့အသား၆ရက်ဝေဒနာအများကြီးတက်တာ
အရေးပြားချုပ်တဲ့လက္ခဏာတွေကြုံတွေ့နေရပြီဆိုရင်တက်ကြွနားလည်တဲ့သူတွေနဲ့ကုသမှုတွေကိုအများဆုံးခံယူပေးသင့်ပါတယ်။ယောဂပုဝင်ရောက်ပြီးနာတာရှိအရေးပြားယောဂဖြစ်ခဲ့မယ်ဆိုရင်တော့တော့ကင်းအောင်ကုသဖို့အတွက်အချိန်ယူရလိမ့်ရှိတယ်လို့သိရပါတယ်။
သို့တော့အိမ်မှာရားနေတာကြာပြီ ကုတ်တယ်ဖဲ့တယ်အနာရှင်လာတယ်နော်ကိုယ်လေးဝင်လာတယ်အဲ့တော့ကတ်ချူကြီးတွေဖြစ်လာတယ်ဆိုလို့ရှိရင်ရောက်လာကျွန်တော်ရိုးရိုး
လင်းစေးတောက်စေးတွေမကဘူးလေကျွန်တော်မက်ဒီကယ်စပါခေါ်တာပေါ့နော်မက်ဒီကယ်စပါကျတော့ဟိုက်ဒရိုသီရပီနဲ့ကျွန်တော်တို့ရကြီးစိန်ပြီးတော့အရေးထဲမှာသူတို့လင်းစေးတွေအဆီတွေဆေးတွေထည့်ပြီးတော့ဒီဆံကမနဲ့မနဲ့ဆယ်လာပေါ့နော်ဒီလာဆင်းရရေးလာချို့တာဟိုက်ဒရိုသီရပီပေါ့နော်အသားရေလှပအောင်စနစ်တကျထိမ့်သိမ့်ထားတဲ့သူတွေဟာအရေးပြားချုပ်သိမ့်မှုကြောင့်ဖြစ်ပေါ်တဲ့ယောဂလက္ခဏာတွေကိ
သားဖြူခဲ့တယ်မှာပါပါအဓိကဖြူရတဲ့အသားဝါရယ်ပေါ့ဝင်းတယ်ပေါ့နော်ဆိုတော့အကိုကိုရဲ့လက်ရှိအသားကြီးကိုအဓိကမပြတ်စေအောင်ထိနေတာပေါ့နော်ဟိုနေပူရဲထွက်ပြီဆိုရင်လည်းလိုရှင်းဖြစ်ဖြစ်အဲဆန်ခရင်တစ်ခုခုအလိမ့်သွားရပေါ့နော်ဒီခုကတော့အစားအသောက်ပေါ့နော်ဟိုခဏကိုတက်ဟိုအဟာရဖြစ်စေမယ့်အစားအစားအသားကြီးလှပစေမယ့်အစားအစားပေါ့နော်ဟိုအဒီနန်နေဒီရွက်ဒီရွှေပြီးတော့အစားအသောက်ဖြစ်ပါလေ
ရာသီဥတုအေးမြ၆သိတာတွေပါဝင်အသားကြီးထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေဟာရှောင်းလွဲဖို့ခက်ခဲတဲ့အကြောင်းအရာတွေဖြစ်ပါတယ်အသားရည်ဦးမင်းရင့်ရော်တာတွေနဲ့ရေပြားရောဂါဖြစ်ပေါ်တာတွေကိုလျှော့ချနိုင်မှုအတွက်အသားရည်ထိမ့်သိမ့်မှုကိုစဉ်ဆက်မပြတ်ပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဒေါ်မင်းမြင့်ဆန်းကပြောပါတယ်
အမွေကင်းစားခလေးရေပြားတော့အလှပဆုံးပေါ့ baby skin ခေါ်တာပေါ့နော်ဆိုတော့အသက်အလယ်အလက်ရောက်လာတယ်အသက်ကြီးလာတယ်လို့ပြင်ပဒီရာသီဥတုဓာတ်နော်အလင်းရောင်တန်းရောင်ချီတန်းတွေကြောင့်အသားရည်ကအမြဲပျက်စီးလာတာပဲဘာလို့မဆိုအနည်းနဲ့အများအသက်အိုလာသမျှအသား၆လာတဲ့ UV light တွေဖြည့်စီးလို့တဲ့အသားတွေကပြတ်တဲ့အတွက်ကြောင့်ကိုယ့်အသားရည်တော့အမြဲထိမ့်တယ်ရမယ်နော
်အေးမြချုပ်တဲ့ရာသီဥတုအခြေအနေတွေမှာအရေပြားချုပ်တဲ့မှုနဲ့ဆက်ဆက်တဲ့ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်အသားရည်စုပြေအောင်ဆင်းရဲကြထိမ့်သိမ်းထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်2နာရီအကြာမြား6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး13ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရရလို့အီရတ်အာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်တော်စုဖလော်ရီဒါ၄စိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်းတရာရှိထားသူကိုနိုင်ငံတကာ၄စိတ်မှာလူသေဆုံးမှုရှိတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်လိုက်ပြီလို့မိုင်ယာမီရှစ်နေရုံရဲ့ကြေညာချက်ကဖော်ပြပါတယ်။အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်စတီဗန်ဆန်တီယေဂိုကိုပြီးခဲ့တဲ့တောက်ကြနေ့ကလူ9ဦးသေဆုံး6ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဆွဆွဲထားတာပါ။ပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယေဂိုအနေနဲ့တည်တံဒါမှမဟုတ်လေတသက်တကျွန်းထောင်ဒဏ်ချမှတ်ခံရနိုင်ခြင်းရှိနေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားသူတွေကိုအခုသတင်းပတ်အတွင်းထက်လွတ်တော်မှာကြားနာဖို့ရှိပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်အဖြစ်ရွေးချယ်ထားသူတွေကတချို့တွေကတော့အစိုးရတာဝန်ရယူပြီးတဲ့နောက်အကျိုးစီးပွားဆိုင်ရာပြစ်ပခတွေမရှိသေးဖို့ရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေမပြီးပြတ်သေးပါဘူး။အစိုးရဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားတဲ့တတိယကြွယ်တချို့ကတော့အစိုးရဖွဲ့ဝင်ယာရုရယူဖို့မဖြစ်မနေစီစစ်ဖို့လိုအပ်တဲ့ဘန်နာငွေကြေးဆိုင်ရာအချက်အလက်တွေအပါအဝင်အစင်းခန်းစားဆက်ရွက်စတန်းတွေကိုမဖြည့်ကြဘူးလို့လဲအစိုးရကျင့်ဝတ်ဆိုင်ရာရုံးရဲ့ညွှန်ကြားရေးမှူးကအထက်လွှတ်တော်ခေါင်းဆောင်တွေထံကိုစာရေးသားပေးပို့တိုင်ကြားထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်တာရှင်ဒီအားလုံးတနင်္ဂနွေညနေခင်းမှာရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.